ရခိုင်ပြည်နယ်တန်တွဲမြို့နယ်တွေကငပ်ပလီကမ်းခြေတစ်ချောင်းမှာစစ်ကောင်စီတပ်နဲ့အေးအေးအာရခတပ်တော်တို့ကြားဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကရေချောင်းကရောလေချောင်းကပါတိုက်ခိုက်တဲ့အတွက်ငပ်ပလီကမ်းခြေမှာရှိတဲ့ကျေးရွာတချို့ဘော်ကိုလက်နက်ကြီးတွေကျလို့တေဆုံးသူများတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါတယ်။စစ်လေရင်နေနဲ့ဘုံကျဲတာစစ်သင်္ဘောတွေစီကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာပါလို့ဒေသခံတွေကပြောတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးပါမယ်ရှင်
။တန်တွဲမျိုးနယ်တဲကငပလီကမ်းခြေမှာစစ်တပ်နဲ့ AA အာရခတပ်တော်တို့တိုက်ပွဲပြင်းထန်နေတာ၄ရက်ရှိနေပါပြီ။ပင်လယ်ဘက်ကနေငပလီကမ်းခြေဘက်ကိုစစ်သင်္ဘောတွေကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေသလိုစစ်လေရင်နေလည်းလာပြီးဘုံကျဲတယ်လို့ငပလီဒေသခံတွေက VOA မြန်မာပိုင်းကိုပြောပါရယ်။ဒီနေ့ညနေပိုင်းအထိလက်လက်ကြီးတန်တွေဇက်တိုက်ချားနေရဆဲဖြစ်တယ်လို့တန်ရွယ်ဒေသခံတို့ကပြောပါတယ်
။အခုကတော့အခုကောင်ကနေ့လယ်ကတော့ခုတဲ့တန်ရမနေ့ကျမတို့အိမ်ဆောင်တုံမယ်
။ငပလီကန်းကြီးမှာရှိတဲ့စင်ကောင်းကြီးရွာမှာစစ်ကောင်စီရဲ့လေချောင်းရေချောင်းတိုက်ခိုက်မှုတွေကြောင့်အရသာတော်တော်များများတည်ဆုံးခဲ့တယ်လို့တန်ရွယ်ဒေသခံအမျိုးသမီးတို့ကပြောပါတယ်
။ဒီလိုမျိုးအယောက်၆ဆွဲလောက်ကတော့မြေမြုပ်ပြီးသွားပြီလို့ကြားတယ်ပေါ့နော်။အော်နောက်ပိုင်းရှိလားမရှိလားတော့မသိဒီထိကတန်ရရတဲ့သူတွေလည်းရှိတယ်ဒီနေ့ဖို့ကြားရတဲ့တရင်ကတော့အရ60လောက်ကိုတော့မြေမြုပ်ကြိုးပြီးသွားပြီလို့တော့ကြားရတယ်ပေါ့ဟုတ်ကဲ့
အဲ့ဒီစင်ကောင်းကြီးရွာဟာတန်ငါရွာတစ်ခုဖြစ်ပြီးတော့အနေနဲ့ရရက်ကငါးဖန်သမားတွေလာရောက်ခြေချနေထိုင်ကြတဲ့ကြီးရွာတစ်ခုလည်းဖြစ်ပါတယ်ငပလီကန်းကြီးတစ်လျှောက်တိုက်ပွဲစတင်ခဲ့တဲ့ဂျွန်လ3ရက်နေ့ကနေဒီကနေ့အထိအဲ့ဒီစင်ကောင်းကြီးရွာမှာလက်နက်ကြီးကြောင်းတည်ဆုံသွားသူတွေထဲမှာအတိမိတ်ဆွေတချို့လည်းပါတယ်လို့ငပလီဒေသခံအမျိုးသမီးတူကအတီးပြုတ်ပြောပါတယ
်ဟုတ်ကဲ့အကိုထိခိုက်ဒဏ်ရာရတာတော့လေဒီဘုံလက်နှစ်ကြီးကျတဲ့အချိန်မှာတော့လေထိခိုက်ဒဏ်ရာရတဲ့လူတော်တော်များတယ်လို့ပြောတယ်အကိုဟိုတေဆုံးတဲ့သူဆိုလို့ရှိရင်လေဒီညီမတို့အတီးအရှုံးညီမလေးတွေရောပေါ့နော်ဆရာမတယောက်လည်းတေသွားတယ်လို့ပြောတယ်ပြီးတော့နောက်ထပ်မှဒီတွေ့ရတာတွေကတော့လေတော်တော်များတယ်လို့ပြောတယ်အကိုအတီးကြတော့ဝိချိန်ကြီးသူကစရင်မသိရသေးဘူးပေါ့နော်အတီးကဘာမှလုံးလို့မရသေးတဲ့အချိန်လေးပြစ်တာလည်းလုံးဝမရက်တော့လေအလောင်းတော့ကောက်လို့မရဘူးအဲ့လိုမျိုးအချိန်လေးလို့ပြောရတယ်အကိုဟုတ်ဟုတ်ထိခိုက်တာကတော့များတယ်ပြောရရှင
်ဒေသခံတွေပြောသလိုရက်သားတည်ဆုံးတန်ရရနဲ့ပတ်သက်လို့အရေးအတွက်အတိအကျကိုတော့ VOA အနေနဲ့တိကျအတိပြုချက်မရသေးသလိုသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးအန်တန်တွဲမောင်တော်မျိုးနယ်တွေကိုအာရခတက်တော် AA ကတပြိုင်နက်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်ငပလီကန်းကြီးဟာမြန်မာနိုင်ငံမှာကြော်ကြတဲ့ပင်လယ်ကမ်းကြီးဖြစ်တာနဲ့အတူစစ်ကောင်စီဘက်ကလည်းငပလီကမ်းကြီးနဲ့တန်တော်မျိုးနယ်ကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့ကြီးရည်လေးပူးပေါင်းပြီးတော့အပြင်းထန်ခုခံနေတာပါ။အေးနေတဲ့တန်တော်မျိုးနယ်မှာပြီးခဲ့တဲ့လကတည်းကတိုက်ပွဲတွေစတင်ဖော်ဆောင်ခဲ့တာဖြစ်ပြီးတော့တန်တော်နဲ့တောင်ကုန်းကြားမှာရှိတဲ့တထေးချောင်းရေအားလျှပ်စစ်စီမံကိန်းဧရိယာတစ်ဝိုက်ကိုထိန်းချုပ်ထားပြီးဖြစ်တယ်လို့လည်းဒေသခံတွေကပြောပါရယ်။တန်တော်မျိုးနယ်မှာဒီနေ့ဂျွန်လ9ရက်နေ့မှာတိုက်ပွဲပြင်းထန်နေသလိုအန်းနဲ့မောင်တော်မျိုးနယ်မှာလည်းနောက်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်သေးဆုံးတာတွေရှိနေတယ်လို့လည်းဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ